မြန်မာပြည်မှာတရားဥပဒေစိုးမိုးမှုကင်းမဲ့တဲ့အတွက်နေဆက်ဒေသတွေမှာအခြေအနေတွေစိုးဝါးနေတာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကဒီကနေ့ပြောကြားလိုက်ပါတယ်ခင်ဗျာ။ကချင်ပြည်နယ်ဗမော်မြို့မှာဒီကနေ့ညနေ၄နာရီကကျင်းပတဲ့မဲဆွဲစည်းရုံးပွဲမှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ
်။လွတ်လပ်ရေးရရှိသောဥဆောင်ခဲ့တဲ့ဒီမှာတို့ခေါင်းဆောင်တွေကအမြော်မြင်ကြည့်ပါလိမ့်။ဒီလိုအင်အားကြီးတဲ့နိုင်ငံကြီးတစ်ခုစလုံးနဲ့အဆင်ပြေအောင်လို့ကျွန်တော်တို့ခက်ဆက်ဆက်နေခဲ့ပါတယ်။ကိုယ့်ရဲ့နိုင်ငံကိုလည်းကိုယ်တင်းတင်းချာချာစဉ်းမျက်စိကအရာရောနောက်ပြီးတော့တန်တမာရေးရာအရာရောကျွန်တော်တို့ကောက်ဝေခဲ့ပါတယ်။အဲ့တော့အခုနောက်ပိုင်းမှာတော့ကျွန်တော်မြင်တာကတော့တရားဥပဒေစိုးမိုးရေးမရှိတဲ့အခါကျတော့ဒီနေဆက်မှာဖြစ်ရှင်တိုင်းဖြစ်နေတာပဲလို့ကျွန်တော်ပြောရပါတယ
်။ဘိတ်တတူးက NLD အနိုင်ရရင်သူတို့ကိုဆင်းရဲတွင်းကလွတ်ကင်းအောင်ကဲတင်နိုင်မှာလားလို့မေးမြန်းခဲ့ရမှာတော့ဒေါအောင်ဆန်းစုကြည်ကနေချင်းညချင်းတတိုင်းပြည်လုံးကြီးပွားလာမှာတော့မဟုတ်ဘူးဒါဟာစနစ်တကျအချိန်ယူပြီးလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ
်အမျိုးသားဒီမိုကရေစီဖွဲ့ချုပ်က CNN နိုဗ ెంబ ာလမှာရွေးကောက်ပွဲတိုင်းကြွားလို့ရှိရင်ဒါ CNN ဒီဇင်ဘာလကျတော့လည်းအားလုံးသတိဖြစ်ပြီးတော့လောရမဟုတ်ဘူးလောရမဟုတ်ဘူးကျွန်တော်ကစီမံရေးရင်ချပြီးဆိုတော့ကျွန်တော်ပြောရတဲ့အတိုင်းပြတော့အရေးကြီးတာဖွင့်နေနေတာဟုတ်တယ်ပြည်သူလူထုနဲ့ဖွင့်ဝင်နေတဲ့ဒီလိုစီမံရေးနေဒီလိုစီမံရေးဥပမာဆိုလို့ရှိရင်ဘုဒီနိုင်ငံမှာစီမံရေးတွေတော့ချလိုက်ပါရဲ့စီမံစီမံရေးတွေသုံးလိုက်တဲ့ငွေတွေကလည်းတောက်တောက်လေပဲပြည်သူလူချင်းကဘယ်လို့မှမပြောင်းသွားဘူးအဲ့ဒါကိုစမ်းပါမယ်အဲ့တော့ဖွင့်နေနေတာမရှိလို့ရှိရင်ဒီလိုကသိနိုင်ရမှာဒီစီမံရေးတွေကဒီလိုပြရမယ်ဒီလိုပြတဲ့နောက်ပြည်သူအနေနဲ့ပြောပိုင်လို့ရှိတယ်။ကျွန်တော်တို့နားလည်လာတော့ဒီလောက်ချပေးတဲ့ပိုက်ဆံတွေဟာကျွန်တော်တို့ရဲ့ယောမှာမျက်စိမြရဖို့တဖြစ်တယ်။အခုလို့မျက်စိမြရတော့ကျွန်တော်တို့ယောမှာမရဘဲနဲ့ကိုယ့်ဘက်ကတစ်သိအိမ်မှာပဲရတယ်ဆိုတော့အဲ့ဒါထောက်ပြန်လို့ရတယ်။နော်အဲ့တော့ပြည်သူလူထုကဒီလိုထောက်ပြန်နိုင်တဲ့စနစ်မျိုးကျွန်တော်တို့ထူထောင်ရမှာ
။ဒါအပြင်ဒေါအောင်ဆန်းစုကြည်ကအစိုးရအဖွဲ့အတွင်းတန့်ရှင်းမှုရှိမှသာပြည်သူတွေအကျိုးရှိမှာဖြစ်ကြောင်းလန်နကိုင်အဖွဲတွေကိုကြောက်လန့်နေရတဲ့ဘဝကလွတ်ကင်းအောင်ပြည်တွင်းငြိမ်းချမ်းရေးရဖို့လိုကြောင်းပြည်တွင်းငြိမ်းချမ်းရေးရဖို့အတွက်အစိုးရနဲ့တိုင်းရင်းသားအဖွဲ့အစည်းတွေကြားတန်တရားကင်းပြီးအပြန်အလှန်လေးစားမှုရှိဖို့လိုကြောင်းစသဖြင့်ပြောကြားခဲ့ပါတယ်။ဒါအပြင်ရွေးကောက်ပွဲအောင်မြင်ရေးအတွက်လက်ရှိကာလမှာပဲမယိုးမသားမှုတွေကိုတွေ့ရှိမယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ကိုပြည်သူတွေအနေနဲ့အတိတရားရှိရှိတိုင်ကြားကြဖို့လိုကြောင်းလည်းပြောကြားခဲ့ပါတယ်။ဒီကနေ့ဗမော်မြို့ကဒေါအောင်ဆန်းစုကြည်ဟောပြောပွဲကိုလူပိဋကတ1000ကျော်တက်ရောက်ခဲ့ပါတယ်ခင်ဗျာရွေးကောက်ပွဲလှည့်လည်စီယုံရဲ့အစီအစဉ်နဲ့ဗမော်မြို့ကိုရောက်ရှိနေတဲ့ပန်းရလန်ဒေဂီတာအဖွဲ့ကအဆိုတော်တားထွေကကချင်ပြည်နယ်ကဒေါအောင်ဆန်းစုကြည်ဟောပြောပွဲတွေကိုတည့်ရပြီးတည့်ရလာရောက်သူတွေများပြားလာနေတာကိုသတိပြုမိတယ်လို့ပြောပါတယ
်မေစုရောက်လာပြီးနှစ်ရက်နေရောက်လာပြီးနောက်ပိုင်းမှာဟောပြောပွဲလုပ်တယ်အဲ့ဒီမှာပြည်သူတွေလာတယ်နောက်တဖြည်းဖြည်းနဲ့ပြည်သူကအဲဆိုးရွံ့ကြောက်လန့်မှုတွေအကုန်ကွာကြကုန်တမျိုးပြီးတမျိုးတမျိုးပြီးတမျိုးမှာအားပေးမှုကြိုဆိုမှုထောက်ခံမှုအဲ့ဒါတွေကပိုများများများလာကချင်လူစုရောဒီရှမ်းဒီဘာညာတိုင်းသားပေါင်းစုံကပိုများလာပြီးတော့အခုဗမော်မှာဆိုတမျိုးလုံးကျွတ်ပဲဗျဒါနေရာကတော့တော်တော်ကျဉ်းသွားသေးတယ်ပထမပိုင်းမှာသူတို့ကဘာကြောက်နေလဲဘာကိုကြောက်နေလဲကျွန်တော်မြင်လာတော့လက်နက်ကင်တဲ့ဖွဲ့လုံးကြောက်နေအစိုးရဘက်ကဒီဘက်ကငင်းငယ်မြူလာတဲ့အဖွဲ့တွေရောဒါသူ NLD ကိုအားပေးလို့မေစုကိုအားပေးလို့ပြည်သူတို့များတစ်ခုလုံးလားဒါစိုးရိမ်စိမ့်နဲ့စလိုက်တဲ့ကချင်မြကြီးနားကနေဝိုင်းမော်မြကြီးနားဝိုင်းမော်နဲ့စလိုက်တယ်အဲ့မှာအားလုံးကအစိုးရဘက်ကလည်းအေးအေးကဘာမှမရှိဘူးဒီဘက်လက်နက်ကင်ဘက်ကလည်းအားလုံးဖန့်ထားတာနှောက်ရှက်တာမရှိတဲ့အခါလူတွေကတက်သည့်ရှိလာတယ်ပို့ပြီးတော့ယုံကြည်လာသူတို့အတွင်းစိတ်တွေပေါ်လာတယ်လို့ကျွန်တော်မြင်ပါတယ်အတွင်းစိတ်တွေပေါ်လာတော့ဒီကချင်ပြည်နယ်ရဲ့နောက်ဆုံးဒီမြို့မှာအရန်အောင်မြင်သွားတဲ့
ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ညဗမော်မြို့မှာညအိတ်ရန်နာလျက်ရှိပါတယ်မနေ့ဖန်မှာရန်ကုန်မြို့ကိုပြန်လဲရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ